အငယ်ဦးသိန်းတို့ခင်ဗျာဒီနေ့နေပြည်တော်သမရအိမ်တော်မှာကျင်းပတဲ့နိုင်ငံရေးထိပ်သီးအစည်းအဝေးပါမှာပေါ့လေအငယ်တို့ဗားဒီများဆွေးနွေးခဲ့တယ်ဆိုတာလေးသိပြစေခင်ဗျာ
ကျွန်တော်တင်ပြတာတော့ဖြစ်ဟာဒီဆိုရတန်း3နှစ်ကျော်အတွင်းမှာလောက်ကန်ဆွမ်းတဲ့နိုင်ငံရေးစီဝါရေးစီမံအုပ်ချုပ်ရေးအထွေထွေပြုပြင်ပြောင်းလဲမှုတွေဟာသဘောကြီးဖွင့်သက်စာနိုင်ငံတိုင်းမှာဖြတ်သန်းရတဲ့သဘာဝအတိုင်းပဲကျွန်တော်တို့စိန်ခေါ်မှုနဲ့အခွင့်အလမ်းတွေလည်းပဲရှိတာပေါ့ဗျာနိုင်ငံရေးတည်ငြိမ်မှုနဲ့တည်ငြိမ်ဖြစ်စဉ်နဲ့အောင်မြင်မှုကြိုးပမ်းနေရတဲ့လုပ်ငန်းတွေနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့အခါမှာတိုင်းရင်းသားလူမျိုးများအားလုံးတစ်မျိုးသားလုံးရဲ့အကျိုးဖြစ်ထွန်းမှုကိုဥတည်ပြီးတော့နော်အောင်မြင်လုပ်ငန်းဆောင်ရွက်နေတဲ့လုပ်ငန်းတွေနိုင်ငံတော်ရဲ့အုပ်ချုပ်ရေးရန်ရကပြည်တော်စုဆင်းရနေတော့တိုင်းဒေသပြည်နယ်မြို့နယ်အထိအဆင့်ဆင့်မှာဟန်ရည်ကြီးတွက်လက်ထက်မြောင်လုပ်ငန်းဆောင်ရွက်နေတဲ့လုပ်ငန်းတွေနောက်စီဝါရေးပြုပြင်ပြောင်းလဲမှုမှာလည်းပဲစီဝါရေးဗန္ဓာရေးငွေကြေးဟန်ရည်ကြီးကျွန်တော်တို့တောင်းထဲပေါ်နိုင်ရေးပေါ့တောင်းသမအလုံမားတွေရဲ့ဟလာအထွေထွေတွေ့ကြုံနေရတဲ့ချို့ချို့တော့ပြဿနာတွေမှာပြေလည်အောင်ဖြေရှင်းပြီးတော့လူမှုစီဝါဟိုကတည်ငြိမ်ပုံပြောင်းလုပ်တဲ့လူမှန်းနေဒါတွေကကျွန်တော်တို့တပြိုင်တည်းမှာအောင်မြင်မှုတွေရှိလို့ဒီအောင်မြင်မှုတွေကိုအားဖြစ်ကိုဆက်ပြီးတော့လုပ်နေရတဲ့လုပ်ငန်းတွေပေါ့မလို့အနေထားပဲဖြစ်ဖြစ်ကျွန်တော်ဒီလိုရောက်ရှိနေတဲ့အနေထားအခြေအနေကိုမပြည့်ရင်းစီပဲနဲ့လမ်းမချော်စီပဲနဲ့ဆက်လက်ရှင်သန်ဖွံ့ဖြိုးတိုးတက်မှုကိုလုပ်ဖို့ကကျွန်တော်တို့ပါတီရဲ့ concept ပဲ
နိုင်ငံတော်သမ္မတကအခုလိုမြန်မာထိပ်တန်းခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံတာကဘာကြောင့်များလို့များအငဲအနေနဲ့ယူဆပါလဲဗျအ
ဓိကတော့ဒီနေ့သူတို့ဘက်မှာနိုင်ငံမှာဆောင်ရွက်နေတဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေရှင်သန်ထွန်းကားဖို့နောက်အခြေခံတည်ငြိမ်မှုလူမှုစည်းဝါးဖွံ့ဖြိုးဖို့ဒါ theme တစ်ခုပေါ့ဗျာအမျိုးသားပြန်လည်စီးလုံးညီညွတ်ရေးနဲ့ရင်းနှီးတည်ဆောက်မှုလုပ်ငန်းစဉ်တွေပေါ်မြင်မှုရင်းသာတဲ့အတွင်ကူးပြောင်းမှုဆက်လက်ရှင်သန်ပေါ်ပေါက်ရေးနဲ့နိုင်ငံရေးတည်ငြိမ်မှုရှိဖို့ပေါ့ဒီဥတည်ချက်၃ရက်ပေါ်မှာကျွန်တော်ဆွေးနွေးတာပေါ့ဒါသမရကြီးစတဲ့အခါမှာဒီဥတည်ချက်နိုင်ငံချက်၃ရက်နဲ့စတော့
မြန်မာနိုင်ငံကြီးမှာပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိစ္စတွေအဆရှိသမျှပေါ့ဗျာအချက်တဲတွေတွေ့နေရတယ်ဆိုပြီးတော့ဝေဖန်ပြောဆိုနေကြတာတွေရောအန်ကဲအနေနဲ့ဘယ်လိုဆက်ပြီးမြင်ပါသလဲဗျာ
တချို့လည်းပဲခုနပြောလို့ဒါတွေက challenges obstacle ဒီလိုတွေကဖြစ်တာဒါတွေလှုပ်သွားမှာပဲဗျာဒီထွန်းတက်စားသဘောတူနိုင်ငံနဲ့ဖြတ်သန်းနေရတဲ့သဘာဝတွေပဲနိုင်ငံတကာမှာလည်းပဲအဲ့ဒီဖြတ်သန်းရတဲ့ဟာတွေကိုအမျိုးသားရေးအမျိုးအမြင်တိုက်ပြည်ရဲ့အကျိုးနိုင်ငံသားအလုံးရဲ့အကျိုးရှေ့ရှုပြီးတော့ဒီလိုပဲပူးပေါင်းလုပ်သွားကြမှာပဲတူတာလေးရှိပြီမတူတာရှိမယ်အဲ့ဒါတူတာတွေပုံပုံအားကောင်းပြီးတော့ပြောမတူတာလည်းတစ်ပြေးပြေးညှိနှိုင်းပြီးတော့ဒီလိုလောက်ကန်ဆောင်ရွက်သွားကြမှာရေဘူးကပြောမှဆိုတော့ဒီနေ့ချိုးလို့ပဲမှာလဲဒီသဘောတက်ရောက်ပြီးတော့အများကြီးအကျိုးဖြစ်ထွန်းတယ်လို့ကျွန်တော်ဒီလိုပဲသုံးသပ်မိပါ
အကြံအမြအမေရိကန်သမ္မတဥပမာကမြန်မာနိုင်ငံရေးကိစ္စတွေကိုဖြည့်ရှင်းဖို့အတွက်ကိုသမ္မတဦးသိန်းစိန်နဲ့ဒေါန်ဆန်းစုကြည်တို့စီကိုဖုန်းဆက်ပြီးတော့ပြောကြခဲ့တယ်လို့လည်းသိရတယ်ဗောလေဒီဆွေးနွေးပွဲနဲ့ဆက်ဆံမှုရှိတယ်လို့ရောအန်ကက်အနေနဲ့ထင်ပါသလားဗျဟု
တ်ကျွန်တော်တို့ကတော့ဒီဆွေးနွေးပွဲဒီအရင်တော့သမ္မတဦးအနေနဲ့လည်းပဲနိုင်ငံရေးပါတီတွေနဲ့မဆယ်ဘွဲနဲ့တွေ့တယ်14ဘွဲနဲ့တွေ့တယ်နောက်ကျွန်တော်တို့ချီနေပေးပြီးလို့ပေါင်းတွေ့တယ်ဒါတွေလည်းပဲရှိပါတယ်ဒီရှိတဲ့ထဲမှာဟိုကတော့ခုနပြောလို့ပေါ့ဒီရှိနေတဲ့အခြေအနေပုံပုံခိုင်မာတိုးတက်အောင်ဖြစ်ထွန်းအောင်လို့ဒါကျွန်တော်တို့တွေ့ဆုံတဲ့ဆွေးနွေးပွဲမှာပဲဒါလည်းဟိုပထမဆုံးအကြိမ်လို့ဆိုလို့နောက်လည်းပဲအားခွင့်တဲ့ဆိုဆက်ပြီးတော့လုပ်ကန်ဆောင်မယ်လို့ပြောပါတယ
်သမရကရောကာကွယ်ရေးဦးစီးချုပ်ကရောပြန်လည်ဆွေးနွေးခဲ့ကြတာတော့ဘာတွေများအဓိကထားပြီးဆွေးနွေးခဲ့ကြတယ်လဲရန်ကဲ
ဟိုသမရကြီးကတော့ဒီလိုဆွေးနွေးပွဲလုပ်တာအကျိုးတက်မှုရှိတယ်တိုင်းအမျိုးအမည်ကြီးပါစွာကြေကြေပြန့်ပြန့်နဲ့အမျိုးသားရေးပေါ့ဗျာတိုင်းပြည်ရေးကိုဆွေးနွေးရတဲ့အတွက်လည်းကျေးဇူးတင်တယ်။နောက်ကျွန်တော်တို့အစိုးရအဖွဲ့ကကဏ္ဍလိုက်လုပ်ကင်ဆွမ်းသွားမယ်။လုပ်ငန်းတွေကိုလည်းပဲဒါဆက်လက်ပြီးတော့လုပ်ကင်ဆွမ်းသွားမယ်။ဒီလိုပွဲမျိုးလည်းနောင်လက်အားလို့ဆိုတာတိုင်းပြည်ရဲ့ခုနပြောတဲ့တည်ငြိမ်ရေးဖွံ့ဖြိုးတိုးတက်ရေးအတွက်အားလို့အမျိုးသားရေးကြိုးစားတဲ့အားလုံးဝမ်းမြောက်တော့လုပ်ကင်ဆွမ်းကြအောင်ဆိုတော့ဒါ comment ပါလား။
ဒီအင်္ဂါတို့နိုင်ငံရေးပါတီကြီးတွေခေါင်းဆောင်တွေရဲ့သဘောထားတွေကတညီတညွတ်တစ်ဖက်လားဗျဘလို့များရှိပါလဲဗျအ
င်းကြီးအေးရမှုညီညာရေးဖြစ်ဆုံးမှုဖော်ပြတို့တိုးတက်ဖို့စသဖြင့်2015ခုရွေးကောက်ပွဲကြီးလွတ်လပ်တရားမျှတစွာနဲ့ကျင်းပပြီးတော့ဟိုနိုင်ငံရေးတည်ငြိမ်ရေးမှုဆက်လက်ရှင်းတာဖို့ဒီသင်းပေါ်မှာတော့တူညီရတာပေါ့ဗျာကိုယ်မြင်တာရဲ့လုပ်မဲ့ဟိုကိုယ့်ရဲ့မနူပါချမ်းသာတာဒါတော့ရှိကြမှာတို့တော့ဒီသင်းအနေနဲ့ကတော့ဟို National Command Ground ပဲဒါကြီးကဒီကတော့ကျွန်တော်အမြင်ကတော့အားလုံးကျွန်တော်တို့တိုးတက်မှုရှိပါ
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုလည်းလွှတ်တော်ထဲမှာဒါဆွေးနွေးနေကြတာလည်းရှိတယ်။အန်ကယ်တို့ပါတီဘက်ကတော့ဘယ်လိုသဘောထားမျိုးရှိပါလဲဗျ။
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီတမျိုးသားလုံးရဲ့အကျိုးစီးပွားတိုင်းသားလူမျိုးအားလုံးရဲ့အကျိုးစီးပွားကိုဥတည်စေတဲ့မဟာဗျူဟာမြောက်အကျိုးဖြစ်ထွန်းတဲ့လုပ်ငန်းနဲ့ရည်တည်ချက်တွေကိုဒါကျွန်တော်တို့ပေးထားပါလေ
။အန်ကယ်အခုလိုပေးကြပေးတာကျေးဇူးပါဗျ
။ဟုတ်ကဲ့